မြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်ညီလာခံကိုရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာဒီကနေ့စတင်ကျင်းပခဲ့ပြီးတိုင်းရင်းသားလူမျိုး26မျိုးကကိုယ်စားလှယ်တွေနဲ့အတူအထူးဧည့်သည်တွေအဖြစ်နိုင်ငံရေးပါတီခေါင်းဆောင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေအပါအဝင်လူပေါင်း800ကျော်လောက်တက်ရောက်ခဲ့ပါတယ်။ဒီညီလာခံကိုပြီးခဲ့တဲ့ရက်တွေကဆိုင်ငံ့ထားဖို့အတွက်ရှမ်းပြည်နယ်အစိုးရကညွန်ကြားခဲ့ပေမဲ့နှစ်ဖက်ညှိနှိုင်းပြီးတဲ့နောက်မှာကျင်းပခဲ့တာလည်းဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့တိုင်းသားလူမျိုးစုတွေကလူငယ်ကိုယ်စားလှယ်တွေအများဆုံးပါဝင်တက်ရောက်ခဲ့တဲ့ဒီညီလာခံကိုပင်လုံမြို့မှာဒီကနေ့မနေ့ဖက်အော်အော်မြင်မြင်နဲ့စတင်ကျင်းပနိုင်ခဲ့ပြီဖြစ်ပါတယ်။ဒီညီလာခံကိုတက်ရောက်ဖို့ဖိတ်ကြားထားတဲ့ကိုယ်စားလှယ်တွေအားလုံးပါဝင်တက်ရောက်ခဲ့တယ်လို့လည်းညီလာခံဖြစ်မြောက်ရေးကော်မတီအဖွဲ့ဝင်နဲ့ပြောရေးဆိုခွင့်ရှိသူမင်းနောင်ထောကပြောပါတယ
်။26ဖွဲ့လာတယ်ဟိုပြန်များတော့ကျွန်တော်တို့က900ဝန်းကျင်ပေါ့နော်အေးလာတော့လာတယ်။နောက်ဒီသားခံကြီးလာတာအများကြီးပဲဒီသားခံကြီးအယောက်150 200မိသားလောက်လာတယ်။
လူငယ်ညီလာခံကိုရှမ်းတိုင်းရင်းသားများဒီမိုကရေစီပါတီဒုဥက္ကဋ္ဌစက်ခန်းပိုင်ဖစခိုင်အမျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်နာယကဥခွန်ဥက္ကာတို့နဲ့အတူရှမ်းပြည်လူမျိုးပေါင်းစုံလွတ်မြောက်ရေးအဖွဲ့ရလာလာဖကင်းနီပြည်လူမျိုးပေါင်းစုံပြည်သူ့လွတ်မြောက်ရေးတပ်ဦးကလာလာတကျန်းပြည်စစ်ပါတီစတဲ့အဖွဲ့အစည်းကခေါင်းဆောင်တွေနဲ့ပါဝင်တက်ရောက်ခဲ့ပါတယ်ဒီကနေ့မနေ့မှာညီလာခံအခမ်းအနားဖွင့်ပွဲနဲ့မိတ်ဆက်ပွဲအစီအစဉ်တွေကျင်းပခဲ့ပြီးတဲ့နောက်မှာ21ရာစုပင်လုံညီလာခံနဲ့လူမှုအဖွဲ့အစည်းများအခမ်းအနားနိုင်ငံတော်တည်ဆောက်ရေးစတဲ့ခေါင်းစဉ်တွေနဲ့ဟောပြောဆွေးနွေးခဲ့ကြပါတယ်။ဒီညီလာခံအတွင်းမှာဆက်လက်ဆွေးနွေးမယ့်အကြောင်းအရာတွေကိုမင်းနောင်ထောကအခုလိုပြောပါတယ်
။ကျွန်တော်တို့ရဲ့အာဂျန်ဒါအရတော့ဒီနေ့ရဖွင့်ပွဲနောက်တနေ့ကျတော့ကျွန်တော်တို့ဒေါက်ခင်မမမျိုးတို့ဥက္ကဋ္ဌကတို့ slide ခင်မုန်းစခေါင်တို့ပါတို့လာမယ်ပေါ့နော်ဖက်ဒရယ်နဲ့ဒီငင်းငင်းကြီးကိစ္စတွေကိုသူတို့နဲ့ဟိုပန်နယ်ပုံစံမျိုးဆွေးနွေးရမှာပေါ့နောက်တနေ့ကျတော့မှကျွန်တော်တို့ကတိုင်းသားလူမျိုးအလိုက်စာတန်းတွေဖတ်မယ်ပြီးလို့ရှိရင်စာတန်းဖတ်တဲ့အပေါ်မှာမှကျွန်တော်တို့တည်ကြည်တဲ့အချက်လက်တွေရှာဖွေပြီးတော့မှ problem free တွေပါတွေလုပ်မယ်ပေါ့ပြီးလို့ရှိရင်အဲ့ဒါတွေကို blue problem solution ကပါလဲအဲ့ဒီဟာကို blue ဖြေရှင်းကြမလဲဆိုတာကိုနောက်ဆုံးဒီမှာဝိုင်းပြီးတော့မှဟိုအနာဂတ်ဟို future plan တွေအားစပါเนาะကျွန်တော်ဆွဲပေါ့ပေါ့ဟုတ်ကဲ့
ညီလာခံကရရှိလာတဲ့အချက်လက်တွေဆွေးနွေးချက်တွေကိုပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးမှာတင်ပြသွားဖို့လည်းရှိနေပါတယ်ညီလာခံကိုတက်ရောက်လာတဲ့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကလက်ရှိကျင်းပနေတဲ့ညီလာခံအပေါ်အခုလိုတုံ့သက်ပြောဆိုပါတယ
်ဒီပင်လုံးဆိုတာအထံကရမြို့ကြီးပါပဲเนาะလွန်ခဲ့တဲ့69နှစ်ကြောကပေါ့နော်ဒီနေရာမှာလွတ်လပ်ရေးမတန်ခင်တောင်တန်းနဲ့မြေပြန်ဘလို့ပူပေါင်းပြီးမှကျွန်တော်တို့ရဲ့ပြည်ထောင်စုနိုင်ငံကြီးကိုပြီးဆောက်ကြမလဲဆိုတဲ့သဘောတူညီချက်ရယူခဲ့တာကိုအဲ့ဒီမှာပင်လုံရဲ့စစ်ကတ်နဲ့ပင်လုံရဲ့ဗန္ဒီထံတွေရှိမှာပေါ့ခုလာတဲ့ကလေးတွေလေလူငယ်လေးတွေတိုင်းသားလူမျိုးတို့စုံနေကြဆိုတော့ဒီပင်လုံမှာလာစုံတာကနော်လူငယ်လေးတို့ရဲ့ပြည်ထောင်စုဆိုတဲ့ကျွန်တော်တို့အားလုံးတွားကျင်တဲ့နော်တန်းတူခွင့်ရပါတဲ့စစ်မှန်တဲ့ပြည်ထောင်စုကြီးကိုဘလို့ဖြစ်သွားလို့ကြတဲ့ဆိုတာကိုသူ့ဘက်ကပြတာပေါ့ကျွန်တော်ရဲ့စစ်မှန်တဲ့ပြည်ထောင်စုကြီးတခုကိုရအောင်ညီပြီးမှပြည်တွင်းငင်းကြမှုကိုယူဆခြင်းတဲ့သဘောပ
ါညီလာခံမကျင်းပမီတည့်ရဲ့အလိုကတော့ညီလာခံကိုဆိုင်းငံ့ဖို့အတွက်ရှမ်းပြည်နယ်အစိုးရကညွှန်ကြားခဲ့ပါတယ်တိုင်းသားလူငယ်ကိုယ်စားလှယ်တွေကညီလာခံကျင်းပခွင့်ရရှိရေးအတွက်ပြည်နယ်အစိုးရစီကိုစာရေးသားတင်ပြခဲ့တယ်လို့ခီးလိုနေတဲ့ပြည်နယ်ဝန်ကြီးချုပ်နဲ့တယ်လီဖုန်းကတက်ဆင်ဆွေးနွေးပြီးတဲ့နောက်မှာတော့အခုလိုကျင်းပခွင့်ရခဲ့တာဖြစ်ပါတယ်